ခရိုင်းမီးယားကိုအချုပ်ချာအာဏာပိုင်လွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်အတိအမှတ်ပြုတဲ့အကြောင်းအမင်းကြေညာချက်တစ်ခုကိုရုရှားသမ္မတမစ္စတာပူတင်ကလက်မှတ်ရေးထိုးလိုက်ပါတယ်ခရိုင်းမီးယားဒေသဟာယူကရိန်းနိုင်ငံအတွင်းကနေလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်သတ်မှတ်ဖို့အတွက်ဆန္ဒခံယူပွဲကျင်းပခဲ့ရမှာမဲပေးသူရေတွက်ရဲ့68ရာခိုင်နှုန်းကထောက်ခံခဲ့တဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့တနင်္လာနေ့မှာရုရှားသမ္မတမစ္စတာပူတင်ကအခုလိုအမင်းကြေညာချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံကနေခွဲထုတ်ဖို့အရေးထောက်ခံမှုပေးခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရရဲ့တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတို့ကပိတ်ဆို့အရေးယူမှုတွေပြုလုပ်ကြောင်းကြေညာခဲ့ပြီးနိုင်ငံပိုင်းအတွင်းမှာပဲရုရှားဘက်ကအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ခရိုင်းမီးယားမှာပြုလုပ်တဲ့ဆန္ဒခံယူပွဲအတွင်းတချို့မဲပြားတွေဟာမဲမပေးခင်တည်းကကြိုတင်ပြီးတော့အမှတ်အသားတွေဖြည့်ဆွတ်ထားတဲ့အထောက်အထားတွေခိုင်လုံရရှိထားတယ်လို့အမေရိကန်သမ္မတအင်ပီရိုအကြီးတန်းတာဝန်ရှိသူတဦးကသတင်းတောက်တွေကိုပြောပါတယ်ခရိုင်းမီးယားမှာကျင်းပတဲ့ဆန္ဒခံယူပွဲဟာယူကရိန်းရဲ့အခြေခံဥပဒေကိုချိုးပေါက်တာဖြစ်တယ်လို့နိုင်ငံတကာဥပဒေနဲ့လည်းကန့်ညင်မှုမရှိဘူးလို့သမ္မတဥပမာအစိုးရနဲ့ဥရောပသမ္မတကတို့ကစောစောပိုင်းကထက်ခါတလေလေသတိပေးပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ